ိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကနေထုတ်ပြန်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်နဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုလိုက်နာဖို့ဒီကနေ့ကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံသတိပေးလိုက်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တောက်ကြနေနေခင်းပိုင်းမှာတမတော်သတင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငင်းချိုင်းလုပ်ငန်းစဉ်အပေါ်တမတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတော်ကဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ်
။ကျွန်တော်တို့အပြစ်ခတ်ရစဲရေးကြေညာချက်ရအဓိကရည်ရွယ်ချက်ကတော့ဒီ EU တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငင်းချိုင်းကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတွေလက်မှတ်ပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တမတော်အနေနဲ့တော့2020ပြည့်နှစ်မှာငင်းချိုင်းလုပ်ငန်းစဉ်ကြီးပြီးမြောက်စေရွတ်တန်နေတန်ချတာဖြစ်ပါတယ်။ထပ်ပြီးတော့သတိပေးပြောကြားလိုတာကတော့ကျွန်တော်အပိုက်9အပိုက်6အပိုက်9ပါဒီချက်တွေကိုတိုင်းသားလက်နက်ဖွဲ့စည်းတွေနဲ့လေးစားလိုက်နာဖို့အတွက်သတိပေးပြောကြားလိုပါတယ်။
တမရော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုင်9မှာတမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူတွေဖြစ်တဲ့စာချုပ်အတိုင်းဂရုတည်ဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တော့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူအပေါ်အနိုင်ကျင့်ရေးနဲ့အုတ်ချုပ်ရေးချမ်းတွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်။တမတော်ရဲ့ငင်းကြဲရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာတမတော်နဲ့တိုက်ပွဲတစ်ကြိမ်သာဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိသလိုလူသေစုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲအဖွဲ့အစည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထောက်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လေဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ပြဿနာတွေကအယူဝါဒရေးရာကွဲပြားမှုနဲ့လူမျိုးစွဲရာဖြစ်ပေါ်လာတဲ့တန်လျာဖြစ်မှုတွေကိုဖောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်လို့မရပါဘူး။ဒီလိုဆောင်ရွက်ဖို့အတွက်လွတ်တော်အဆင့်ဆင့်မှာဆွေးနွေးပါလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုအတွက်လည်းကျွန်တော်တို့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ရေးဆွဲထားဖြစ်ပါတယ်။ဒီ NCA လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးကမှပြည်တော်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရည်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်။
တမရော့ဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်။လောလောဆယ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေတယ်လို့ငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတ